မြန်မာရေကူးလန်းကလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။စစ်ကောင်စီအနေနဲ့မြန်မာအရသားတွေအပေါ်ကြမ်းဖက်ဖိနှိပ်မှုတွေဆုံးသတ်ဖို့နဲ့မြန်မာရေးအကျက်တဲကိုဖြေရှင်းဖို့လုံခြုံရေးကောင်စီရဲ့အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကုလလုံခြုံရေးကောင်စီအနေနဲ့မြန်မာအကျက်တဲဖြေထုတ်နိုင်မဲ့နောက်ထပ်လှုပ်ဆောင်စရာတွေရှိနေတုံးမဲဆိုတာကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်ထဲမှာထောက်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအကြက်တဲကျော်လွှားနိုင်ဖို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့လည်းလက်တွဲဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ် Tom Andrews ကတော့ဒီဆုံးဖြတ်ချက်နဲ့အတူမြန်မာပြည်သူတွေအရေးကြီးလိုအပ်နေတာကတော့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေရပ်တန့်သွားဖို့နဲ့ပြစ်ဒဏ်မခံရဘဲကင်းလွတ်နေတာတွေကိုအဆုံးသတ်ဖို့အတွက်အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုတယ်လို့ Twitter မှာတုံ့ပြန်ခဲ့ပါတယ်။မနက်ငယ်တော့ချမှတ်တဲ့လားဂျာနေပြီဖြစ်တဲ့ဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီကချမှတ်တဲ့အပေါ်ကြိုးဆိုပေမဲ့မြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်အောင်စစ်ကောင်စီကိုအမြန်ဆုံးမဖြစ်မနေအရေးယူရမယ့်အချက်ဆုံးဖြတ်ချက်ထဲမှာပါတာကိုတော့အင်မတန်စိတ်ပျက်တယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကြမ်းဖက်မှုနဲ့ချက်ကြမ်းဖက်မှုချက်ချင်းရတတ်မှုနဲ့ဒေါအောင်ဆန်းစုကြည်ပါဝင်မတရားဖန်ဆီးထားသူတွေအလုံးလှုပ်ပေးဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကပဲကန့်ကွက်သူမရှိဘဲမဲခွဲဆုံးဖြတ်တည်ပြုခဲ့တာပါအခုလိုကုလလုံခြုံရေးကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်ဟာနှစ်ပေါင်း84နှစ်အတွင်းပထမဆုံးအချိန်တည်းဖြစ်ပါတယ်ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အရေးယူထားတဲ့ကိစ္စတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေအရအရေးယူတာဖြစ်တယ်လို့ VOA ကိုတုံ့ပြန်ခဲ့ပါတယ်ခင်ဗျာ